ဖေဖော်ဝါရီ27ရက်နေ့ကနိုင်ငံတော်မှမှတပြိုင်တည်းထဲလုပ်ခဲ့ကြတဲ့ဆရာနာရှင်စန့်ကျင်ရေးအထွေထွေသပိတ်အတွင်းတနင်္သာရီတိုင်းဒဝယ်မြို့မှာအနည်းဆုံးလူငယ်၄ဦးသေဆုံးခဲ့တာပါ။မတ်လ၄ရက်ကြာသပတေးနေ့ကလည်းဒဝယ်မှာလုံခြုံရေးအင်အားထပ်မံတိုးချလာပြီးဖိနှိပ်မှုပြင်းထန်နေပေမဲ့သူတို့ကတော့ဆရာနာရှင်စနစ်အဆုံးသတ်သွားရေးအတွက်ဆက်ပြီးလှုပ်ဆောင်သွားမယ်လို့ဒဝယ်မြို့အထွေထွေသပိတ်ကော်မတီဝင်ကိုမင်းလွင်ဦးက VOA ကိုပြောပါတယ်။
ဒီကကျွန်တော်တို့ဒဝယ်ကဟိုနှစ်ချင်းနည်းနဲ့လောက်ပါကျွန်တော်တို့ကကောင်းကောင်းဟိုအပြတ်နှင်းနေတယ်ကိုခံလိုက်ရတယ်ပေါ့အဲ့မှာကျွန်တော်တို့ရင်းကို၄ရက်လောက်ကြာဆုံးသွားတယ်ပြီးတော့တော်များများနိုင်ငံရသွားတယ်လူတွေအများကြီးရှိတာပေါ့ဗျာဟိုဒီနေ့ကဆိုလို့ရှိရင်ကျွန်တော်တို့ဟိုနှစ်ချင်းနည်းမှာကြာဆုံးသွားတဲ့ကိုကိုလင်ဦးဆိုတဲ့ရက်ပေါ်တရုပ်စီကိုကျွန်တော်စိတ်ကြောင်းကြောင်းကနေပြီးတော့ခြေတဲ့မိယူတဲ့ခါမှာကျွန်တော်တို့မိယူဖို့လေးပါနေဖြူခွဲရရင်ရှိတယ်ပေါ့ဒီနေ့ကြီးလည်းသူကကျွန်တော်တို့ကိုဖြူခွဲဖို့ဆိုပြီးတော့အရာတွေထပ်ဖြီးထားတာအများကြီးရှိတယ်ကြာကျွန်တော်တို့လူစုခွဲတယ်ကျွန်တော်ပြန်ထွက်တယ်ကျန်ထွက်ပြီးတော့ကျွန်တော်တို့စစ်ကြောင်းထွက်တဲ့နေရာမှာကျွန်တော်ပြန်လာဆုံးတဲ့အခါသူတို့ကနေရာယူပြီးတော့ဖြုတ်ခွင်းဖို့လို့လုပ်လာတာရှိတယ်ပေါ့ဗျာဒါပေမဲ့ကျွန်တော်အင်အားကကျွန်တော်အင်အားရွှေသွားတာမဟုတ်ဘူးကျွန်တော်တို့စစ်ကြောင်းမှာခြေတက်ရတယ်နောက်ဆုတာပဲရှိတယ်ကဆက်လက်ပြီးတော့ကြောင်းလာရှင်ပြည်ရဲ့ကျွန်တော်ခြေတက်ဖို့ကျွန်တော်တို့ကဆက်ရသပိတာဖြစ်တယ်ပေါ့ဗျာအခုဆိုလို့ရှိရင်ရက်တန်ဖွဲ့ဝင်တွေဖက်ကလည်းဟိုလူငယ်ရက်တန်သားတွေတော်တော်များများ CIN လို့လာတာရှိတယ်ဒီရက်ပိတ်တော်တွေမှာတော့တော်တော်များများလို့လာတာရှိတယ်ပေါ့ဗျာ
အလားတူတနင်္သာရီတိုင်းဘိမ့်မြို့မှာလည်းကြာသပတေးနေ့ကတပိတ်စစ်ကြောင်းတွေဖြိုခွဲခံရပေမဲ့ထိခိုက်ကြဆုံးမှုနည်းရအောင်နှီးပြူဟာပြောင်းလုဆောင်နေတယ်လို့ဘိမ့်မြို့တပိတ်ကော်မတီဝင်မတ်စင်မာမိုးကပြောပါတယ
်ဒီနေ့ချိန်တွေကတော့ညီမတို့တပိတ်စစ်ကြောင်းတွေကိုလာပြီးတော့ဖြိုခွဲတာရှိတယ်ဖြိုခွဲတယ်ဆိုတော့ညီမတို့ကကြိုပြီးတော့ရှောင်လိုက်ပါတယ်သူတို့လည်းလွဲအောင်တွားလိုက်ပါမနေရတော့လို့မျိုးအိမ်ထဲတွေဝင်နေရိုက်တယ်ဖမ်းဆီးခေါ်ဆောင်ရတယ်ရှိတယ်ရှင်အတူရောဗိမျိုးရဲ့တဝဲစုရက်ွက်ပါရှင်ပြီးတော့ဟိုတနေ့ကလည်းအဲ့စစ်ကြောင်းမှာဖြိုခွင်းခံရတာရှိတယ်ဟိုထိခိုက်တရတွေအများကြီးရတယ်ဆိုတော့လေလူတွေကြောက်အောင်မှာဆိုတာနဲ့နည်းနည်းတော့ပြောင်းလိုက်တဲ့ပုံစံမယ်ဒီဘက်မှာစစ်တပ်ကပိတ်မယ်ဆိုလို့ရှိရင်ဟိုဘက်ကိုပြောင်းသွားဟိုဘက်ကိုပြောင်းသွားဒီလိုမျိုးပြောင်းလာတော့ကျွန်တော်ကမျိုးအနက်ပါပဲဒီမှာဗိမရှိရက်ွက်တရသဘေးစစ်ကြောင်းမရောက်တနေရာမရှိဘူးအခုတရက်နှစ်ရက်ကျိုးခွင်းခံရပြီနောက်ပိုင်းလူကြီးတွေကထွက်မလာတော့ဘူးလူငယ်တွေပဲထွက်နေကြတယ်အဲ့လိုမျိုးဒါပေမဲ့လူငယ်တွေစိတ်ထဲမှာတော့သူတို့ကဘရောမှမနာဘူးသူတို့ရတဲ့အနေနဲ့လုပ်မယ်လို့တော့အဲ့လိုမျိုးတော့တွေးရတယ်ရှင်ဒီအာဏာရှင်မပြုတ်မကြမချင်းတိုက်ဝါမယ်လို့တော့ကျွန်မပြောနိုင်တယ
်ဝန်ကြီးနယ်မော်လမြို့မှာဆိုရင်လဲစစ်တပ်နဲ့ရဲကဖေဖော်ဝါရီ၄ရက်နေ့မှာသပိတ်စစ်ကြောင်းတွေကိုလိုက်လံဖြိုခွင်းတာရှိသလိုစားနပ်ရိက္ခာလူယူတာဆိုင်ကယ်ကားတွေရိုက်ခွဲဖျက်ဆီးတာတွေရှိကြောင်းစီဒီအမ်လှုပ်ရှားမှုမှာပါဝင်တဲ့ပညာရေးဝန်ထမ်းတဦးကပြောပါတယ်
မနေ့ကတော့ကလေးတယောက်သေသွားတဲ့အတွက်ကြောင့်မလို့မြို့ကန်ကတော့တော်တော်လေးကိုအုံကြွားတယ်တော်တော်လေးနဲ့ဒေါသထွက်ကြတယ်ဒါပေမဲ့စနေတိုင်းလုံနိုင်ရပါတယ်ဒီနေ့ဖို့လဲဒါပေမဲ့ဒီနေ့အချိန်ကတော့အဲမောင်ငန်သေးမှဆိုလို့ရှိရင်အတလွတ်ကြီးရောဘာဂျီနဲ့ပြစ်တယ်ဖွယာဆိုင်ကိုနောက်ပြီးဆိုင်ကယ်ကိုတွန်းတဲ့ကားမှန်လေးကိုရိုက်ခွဲတယ်အဲလိုမျိုးသူတို့ရဲ့သွေးစုနေမှုကိုတွေ့နေရတယ်လေပြီးတော့သူတို့ရိတ်ခါတွေများပြားလက်နေလားမသိဘူးဈေးရှိအောင်မောင်ငန်သေးကိုအဲ့ကရိတ်ခါတွေကိုပေါ့နော်တို့ယူသွားတယ်စိတ်နှကောင်လို့မပြောခိုင်းလို့အဲ့လိုလုသွားတဲ့ဘောပေါ့နော်သူတို့ဘက်ကအင်အားသုံးတာကအဲစနိုက်ပါလည်းပါတယ်ပြောရင်စနိုက်ပါရအဲ့လိုရက်ွက်မှာရှိတဲ့အတိုင်းအမြင့်နေမှာနေရာယူထားတယ်နောက်ပြီးတော့ရဲကားတွေပေါ့ရဲကားတွေကပိတ်ဖမ်းတယ်ဒါပေမဲ့တပည့်စစ်ကြောင်းကတော့ပထမစုရက်ကိုကြီးညာတာကတော့ဈေးကျုပ်ပေါ့ဈေးကျုပ်မှာမဟုတ်ပဲနဲ့ထိုင်ခွင့်မှာလှည့်တယ်လှည့်တော့သူတို့ရောက်လာတဲ့ခါကျတော့မျိုးကန်နေရနေပြီးတော့ရက်ွက်ကလူတွေကအကြောင်းကြားပေးတဲ့အတွက်ကြောင့်မလို့ပေါ့နော်လွတ်လွတ်ကျွတ်ကျွတ်နဲ့လူစုခွဲလိုင်းနိုင်နေပေါ့အဲဒါမဲ့လည်းတပိတ်ကဒါကနားလိုက်တာမဟုတ်ဘူးပေါ့နော်နောက်နေ့လည်းဆက်ထွက်နေမှာပဲနေ့တိုင်းကတော့ထွက်နေမှာပ
ါဆန္ဒပြဝဲတွေအတွင်းစစ်တပ်နဲ့ရဲရဲပြစ်ခတ်နေနေမှုကြောင့်မြန်မာနိုင်ငံတဝမ်းမှာဒီကနေ့အချိန်ထိတည်ဆုံးသူ50တက်မနည်းရှိလာပြီဖြစ်ပြီးဖြိုခွင်းမှုအတွင်းဒဏ်ရာရသူအများအပြားရှိခဲ့ပါတယ်ခင်ဗျာ